်ဒီတော့ဒီစိုက်တဲ့နေရာမှာအုံမြေချသည်မင်္ဂလာအခမ်းအနားစေဒီအဟောင်းပြည့်နေတာမဟုတ်ဘူးနော်စေဒီအတွက်တဲ့ယမဒီမှာစေဒီဟောင်းတွေလည်းအများကြီးပဲစေဒီအတွက်တွေလည်းပဲထေကြတုံးလည်းသီဒီဆိုတဲ့စကားဟာသီတိတ္တံအပသီတိတ္တံဧထာတိသီတိယံဧထာဤနေရာ၌သီတိတ္တံအပသီတိတ္တံအယုတိပြုအပ်ဤဤတိထို့ကြောင့်သီတိယံသီတိနေပါတဲ့အယုအပေပြုရာဌာနကိုသီတိလို့ဒီလိုခေါ်တာအယုဒိပြုရာဌာနမှန်ရင်ဒိဋ္ဌိလို့ခေါ်တဲ့စကားအရဘုရားဘာသာပြီးတော့ရှင်တို့မှတကားအရှာအရှာဘုရားဘာသာကိုမယုံကြည်တဲ့ပုဂ္ဂိုလ်များလည်းပဲသူတို့အယုဒိပြုရာဌာနတွေရှိနေကြဘုရားဘာသာပြီးတော့ရှင်ရင်အယုဒိပြုရာဌာနလည်းရှိတယ်ဘာသာမရှိသူတွေရဲ့အယုဒိပြုရာဌာနတွေလည်းပဲရှိကြတယ်။ဘာလို့မရှိဘူးလို့ဆိုတဲ့ဇာတ်မှာဒီကနေ့ကဘာမှသင်္ချာကြောကြနေတဲ့ဘာသာကြီး၄ရပ်ဘုမာသာကြီး၄ရပ်မှပောက်ပွားပောက်ပွားပြီးတော့လာတဲ့အခြားအခြားကိန်းကနာများဒီဘာသာတရားများကိုကိုးကွယ်တဲ့ဘာသာကြီးတွေဘာသာဝင်တွေကတမျိုးဒီဘာသာကြီးလေးပါးဒီဘာသာကြီးလေးပါးမှာပေါ့ပွားပေါ့ပွားပါတဲ့ဒေဂနများကိုလုံးဝမကိုးကွယ်ဘဲနဲ့ဘုရားမရှိဘူး၊ကံကံရဲ့အကျိုးမရှိဘူး၊အယောမရှိဘူး၊နတ်ပြည်မရှိဘူး၊ကောင်းမြတ်ဘုံမရှိဘူး၊ခန္ဓာဘုံမရှိဘူးလို့အဲလိုမရှိတဲ့ဘက်ကကြီးအကုန်လုံးယူဆတဲ့ဝါဒရှင်တွေကိုအလိုမရှိဘူး၊အဘိမရှိဘူး၊ဘလားဘုရားမရှိဘူး၊ယဟန္တာမရှိဘူး၊ခန္ဓာရှင်တွေမရှိဘူးမရှိတဲ့ဘက်ကကြီးလက်ခံထားတဲ့ပုဂ္ဂိုလ်တွေရဲ့ဝါဒကိုဒီနေ့ကဘာကတော့ဘာသာမရှိတဲ့ဝါဒလို့ဒီလိုပြောတယ်။အဲဒီမရှိဘူးဆိုတာဒီပင်လင်းတာဟာဘာသာတစ်ခုပဲ။ဒါမျိုးကိုနတ္ထိကဝါဒမျိုးလို့ခေါ်ပါတယ်။ဘုရားမရှိဘူး၊ဘုရားမရှိဘူး၊ဘာသာမရှိဘူး။အယုဒိပြုစရာမလိုဘူး၊အယုဒိပြုခြင်းကြောင့်ဘာကျိုးမှမရှိဘူး။အဲလိုမရှိဆိုပြီးတော့မရှိတာတွေကိုကြည့်ဆွဲနေတဲ့ပုဂ္ဂိုလ်ဟာလည်းအေးတို့မရှိသူတို့ရဲ့မရှိဝါဒကိုဆွဲတဲ့ဥပါဒံကပို့ဆိုးအရှိကိုဆွဲတဲ့ဥပါဒံကတော်သေးတယ်မရှိတာကိုဆွဲတဲ့ဥပါဒံကတော်ဆိုးအရှိကိုဆွဲတဲ့ဥပါဒံကဘုန်းကြီးတို့သတ္တဒိဋ္ဌိဘက်ကိုဆွဲသွားမရှိတာကိုကြည့်ဆွဲတဲ့ဥပါဒံကဥစေတာဒိဋ္ဌိသမားတို့အလုံးတရားကျန်တန်းတဲ့လုံငန်းတွေကိုသူတို့ဟာပို့လို့အဘဒဒိဋ္ဌိသမားကအရှိဆိုးတဲ့ဥပါဒံသမားကသိဆိုးရရုပ်ရုံနဲ့အလုံးများကိုသူကလုတ်ခဲတယ်။ဒါကြောင့်လည်းငရေလုံးရှိနေတယ်။လက်ခံပုံချင်းမှာကြွားကြတာကိုဥပမာဗေမနဝါဒနဲ့ဗုဒ္ဓဝါဒဆိုဗေမနဝါဒမှာလည်းငရေရှိတာဗုဒ္ဓဝါဒမှာလည်းငရေတော့ရှိတာ။ငရေရှိပုံချင်းတော့ကြွားကြတယ်။လက်ခံမှုလက်ခံနည်းတွေတော့ကြွားကြတယ်။ငရေအရှိတွေတော့ဒီလိုလက်ဒီဘုရားဘာသာလို့ပဲအရှင်ဘာသာဝင်တွေလည်းပဲခေယံတို့အစ္စလာမ်တို့မှလည်းပဲသူတို့လည်းပဲသူတို့နည်းနဲ့သူတို့ငရေတို့ရှိကြတာအဲဒါငရေချင်းတာကွာတာမကောင်းတာလို့ရင်မကောင်းဘူးခံရတယ်ဆိုတဲ့ငရေတော့သူတို့လည်းရှိအဲဒီအရှိကိုဆွဲတဲ့ဥပါဒံသမားများကမကောင်းတာတွေလုပ်လို့ဆိုပေမဲ့သိရုပ်ရုပ်ကြမ်းကြမ်းမလုပ်တတ်ဘူးမရှိဘူးဆိုတာကိုဆိုရင်လက်ဒီကဝါဒကိုဆိုလို့နဲ့ဥပါဒံကမှဆိုတာမရှိဘူးဆိုတော့ဒီကသင်္ခါရီအကုန်လုံးပြတ်တယ်ကောင်းတယ်ဘယ်ရင်လည်းအကုန်ဖြည့်ဆည်းပြလိုက်မကောင်းတာတွေလည်းအကုန်တွန့်လို့ချင်လိုက်ကြလိမ့်မယ်ပြီးတော့ဘာသာမရှိဘူးဆိုတဲ့ဝါဒတကယ်တော့တကယ်ဘာသာမရှိတာမဟုတ်ပါဘူးအဲဒီမရှိဆိုတာလေးကိုလည်းကိုယ်နေတဲ့ဒီကဘာသာတစ်မျိုးပဲဒီလိုဘုန်းကြီးတွေကပြောကြတာ။ဒါတော့ဘုန်းကြီးပြောနေတဲ့စကားကစေတ္တိတ္တံအပ္ပစီတ္တိတ္တံဣထာတိစေတ္တိယံအယုဒိပြုရာဌာနတိစေတ္တိလို့ဆိုတဲ့နေရာမှာ ဘုရားဘာသာကိုလက်ခံသူတို့အယုဒိပြုရာဌာနဒီဟာစီဒီဆိုတဲ့အမည်ပါမင်ညာကိုရပါတယ်။ဘုရားဘာသာမဟုတ်သူတွေအယုဒိပြုနေတဲ့နေရာဌာနမှန်လည်းပဲစီဒီဆိုတဲ့အမည်ပါမင်ညာကိုရပါတယ်။ဘာသာမရှိသူတွေအယုဒိပြုနေတဲ့နေရာဌာနဒီဟာလည်းပဲစီဒီလို့ခေါ်ခြင်းပါထိုက်ပါဘာသာမရှိသူတွေဘယ်လိုအယုဒိပြုကြလဲဒီကနေ့ဘာသာမဲ့ဆိုပြီးတော့ဘုန်းကြီးတို့ပြိဿအဝေကြထားတဲ့ပုဂ္ဂိုလ်တွေဟာဘယ်လိုပုဂ္ဂိုလ်တွေလဲဆိုတာကိုတော့ဘုန်းကြီးတို့ပြောမပြဘဲနဲ့ဘုန်းကြီးတို့ပြိဿဟာသိလိမ့်မယ်လို့ထင်ပါတယ်ဘယ်ပုဂ္ဂိုလ်တွေဘယ်လိုနေရာအယုဒိပြုတယ်ဆိုတာလည်းပဲဘုန်းကြီးတို့ပြိဿသိပြီပါဥပမာဘုန်းကြီးတို့ဝိသာလီကြည်ကြီးတပတ်လည်းဘုန်းကြီးတို့ဟောထားတဲ့သောဆုံးဆယ်လညဗုဒ္ဓမှာလဲပါလိမ့်မယ်။မဟာပရိနိဗ္ဗာန်သုတ်တန်ကြီးမှာလဲပါပါတယ်။မဟာပရိနိဗ္ဗာန်သုတ်တန်ကြီးတော့မန္တလေးနေပြည်တော်မှာဘုန်းကြီးတို့ဟောတာတယ်။24ညဟောတာတယ်ရန်ကုန်တော့မဟောသေးပါဘူး။အဲ့ဒီတည်းမှာဝိသလီကြီးတပတ်လေကစီတီကြီးတွေအကြောင်းကိုဆက်ပြီးတော့ဘုန်းကြီးတို့ရှင်းတာတယ်။ဘုရားရှင်ကိုယ်တော်မြတ်မပွင့်ခင်ကတည်းကဝိသလီကြီးတပတ်လေမှာစီတီတွေဆိုတာရှိသာရဏတစေတီဩဓမကစေတီသာပါလစေတီဘဟုဗုဒ္ဓစေတီအဲစေတီတွေအဲ့ဒါတွေဟာဘာတွေလဲလို့ဆိုရင်အတ္တကရာဆရာတော်ကြီးကဖွင့်ပြတာစေတီယံတိဒေဝထာနာဒီလိုဖွင့်လိုက်တယ်ဘုန်းကြီးတို့ပါဠိတော်လောက်တင်ကြည့်ရင်အတ္တကရာကမစိစသေးနဲ့ပါဠိတော်လောက်တင်ကြည့်မယ်ဆိုရင်ဩဓမ္မကစေတီဝါရဏတစေတီသာပါလစေတီဘုဗုဒ္ဓစေတီသတ္တံပစေတီအဲဒီလိုစေတီစေတီဆိုတာတွေကိုကြည့်ပြီးတော့ဩဖယားမပွင့်ခင်ကတည်းကဝိသလီကြည်သူကြည်တော်တွေစေတီတည်ခါကြတယ်လို့ဒီလိုသူထင်စရာအကြောင်းရှိတကယ်တော့မကြည့်ခဲ့ဘုန်းကြီးတို့သာသေဘုဒ္ဓမမြတ်ခင်ကဒီလိုပဲထင်တယ်နောက်ဘုဂုဒ္ဓအတော်တရားလာတက္ကတာကြည့်လိုက်တဲ့အခါကျတော့မဟုတ်စေတီယံဒီဒေဝဌာနံဆိုတဲ့စကားပြတာဝိသလီကြီးတပတ်လည်ရှိနေတဲ့စေတီစီရီဆိုတာတွေဟာဘုဒ္ဓမပွင့်ခင်နှစ်ပေါင်းများစွာတည်းကရှိနေတဲ့စေတီတွေဟာဒီကနေ့ဘုရားဘာသာသူတော်စင်တွေတည်တော်ကိုယ်ဝင်နေတဲ့စေတီမျိုးတွေမဟုတ်ဘူးတဲ့ဒေဝဌာနတွေဒေဝဌာနတွေဆိုလို့ရှိရင်ဘုရားတို့ပရိသတ်နားလေပြီ။ဒေဝဆိုတာဟာဒုပိဒသိတယ်လား။လက်တွေရဲ့နေရာဌာန။ဒီကိလက်တွေနေရာဌာနလည်းရှိတယ်။လက်လူတကူကြီးတဲ့လက်ဘလူကြီးများရဲ့နေရာဌာနတွေလည်းရှိ။အများအားဖြင့်ဝေသာလီကြီးတပတ်လေကစေတီစေတီခေါ်တာတွေဟာဘလူကြီးများရဲ့နေရာဌာနတွေဖြစ်ပါ။အဲဒီတော့ဘောဓမကစေတီဆိုတာဂေါတမဘလူကြီးရဲ့နေရာသာသာလစေတီဆိုတာသာသာလဘလူကြီးရဲ့နေရာပါရဏဒစေတီဆိုတာလည်းပဲပါရဏဒနဘလူကြီးရဲ့နေရာအဲ့ဒါဘလူတွေနေတဲ့နေရာကိုဝိသလီပြည်သူပြည်သားတွေကအုံအုံကြက်ကြက်နဲ့တင်မြုပ်ပလာပူဇော်ပြီးတော့အယုဒေပြုလာလိုက်ကြတာဟာထိုဝိသလီပြည်သူပြည်သားတွေအယုဒေပြုတဲ့ထိုဘလူတွေနေတဲ့အရက်တွေနောက်တော့အဲ့ဒါစေတီဆိုပြီးတော့ဖြစ်သွားတယ်။ဘုရားမပွင့်ခင်နှစ်ပေါင်းများစွာတည်းကရှိနေတယ်။အဲ့ဒါလေ။ဘုဒ္ဓရှင်တော်ပွင့်ထုံးပေါ်ပေါက်လာတဲ့အခါကျတော့ဘုရားကအဲ့ဒီစေတီတွေကိုဖြတ်မပြစ်ဘူး။ဤစေတီတော်တွေကိုပူဇော်နေတဲ့ပုဂ္ဂိုလ်တွေကိုလည်းဘုရားကအပြစ်မပြောဘူး။ဤစေတီတော်တွေကိုရှေ့ကတင်ဆက်ပူဇော်တယ်လို့ပဲမင်းတို့ပူဇော်ခြင်းပူဇော်ကြ။ဒီလိုဘုရားရှင်တော်များခွင့်ပြုတာဒါကဘာကြောင့်ခွင့်ပြုရတယ်လဲအပရိဟာနိယသဘောအရာခွင့်ပြုတယ်အပရိဟာနိယဆိုတာကအဲဆိုတဲ့ပုဂ္ဂိုလ်ထုတ်ကြည့်ပါပရိဟာနိယဆုံးရှုံးပြည့်ပြသွားပရိဟာနိယဆိုတာကဆုံးရှုံးပြည့်ပြကြတယ်အပရိဟာနိယမဆုံးရှုံးမပြည့်ပြဘူးဤဒီဝဌာနလို့ခေါ်တဲ့စီဒီတွေကိုမတင်မြောက်မပူဇော်ကြဘူးဘာဖြစ်ကုန်ကြမလဲပြည့်စည်ကုန်ကြလိမ့်မယ်ဒါကြောင့်အပရိဟာနိယမပြည့်စုံမဆုတ်ယုတ်ပါစေခြင်းအကျိုးဟာဤဒေဝဌာနလို့ခေါ်ဆိုတဲ့စီရီတွေကို ်တို့လိမ့်စီတွေဟာပူဇော်ပြဲတာပူဇော်ကြဘုရားရှိခိုးတော်များဒီလိုခွင့်ပေးထားဒါဆိုလည်းလေကြသည်ဤစီတီတော်ဒီကိုမပူဇော်ရင်ပြည့်စည်ကုန်လိမ့်မယ်ဟုတ်လားဝိသလီဓမ္မလေးကစီတီတော်ဒီကိုသင်ပြောင်းမြဲမတင်ပြောင်းကြရင်ရှစ်ခိုးမြဲမရှစ်ခိုးကြရင်အယုဒေပြုမြဲမပြုကြရင်ဘာဖြစ်ကုန်မလဲပြည့်စည်ကုန်ကြအားလုံးပြည့်စည်တယ်လေဆိုတော့အဲ့ဒီစေတီခေါ်တဲ့နေရာဌာနမှာဘာတွေရှိတယ်လဲဆိုရင်ပြည့်ကြပြီပေါ့ဘလူကြီးတွေရှိကြတယ်ဒီဘလူကြီးတွေကတင်မြောက်မြဲပူဇော်မြဲဘလိလို့ခေါ်တဲ့ပူဇော်သက်္ကာရကိုမရကြဘူးဒေဝတာဘလိလို့ခေါ်တဲ့ဒီဘလိမှုကိုဘလိကံမမှုကိုမရရှိကြဘူးဆိုရင်တို့တွေဟာစိတ်ဆိုးကြနေမယ်ဘလိဆိုတဲ့ပုံနဲ့ဘလီဆိုတဲ့ပုံနဲ့လည်းသကလုံးတော့ဖတ်ချက်တယ်နော်ဒေဝတာဘလိဆိုတာရှိတယ်ဒေဝတာဘလိတဲ့အတ္တိဘလိတဲ့ရာဇဘလိတဲ့ပုဗ္ဗပေတဘလိတဲ့ဘုန်းကြီးတို့သာသေးကလာတဲ့ဘလိအေးလာနောက်ကဟဲ့လားလူကြီးတွေမှာဝိသံခမပါဘူးအဲ့ဒါဝိသံခလိုက်တော့ဘလိဖြစ်သွားတယ်ဒီမှာဒေဝတာဘလိမလုပ်ကြဘူးဝိသလီပြည်သူပြည်သားတွေဟာအဲ့လိုဝေဒာလီပြည်တော်လည်းရှိကြတဲ့နတ်ဘလူကြီးများကိုပူဇော်ကြတာတင်ပြောက်ကြတာအဲ့ဒါဒေဝတာဘလီလို့ခေါ်ပါတယ်။ရှိကသေတော်တဲ့ပုဂ္ဂိုလ်တွေကိုမှန်ပြီးတော့ဒီကနေပြေးကြည့်နေကြတာပုဗ္ဗပေတဘလီလို့ခေါ်ပါတယ်။အဲ့ဒီတွေရောက်လာလို့ရှိရင်ထူးထူးကဲကဲဧကခန္ဓာမျိုးကိုအတ္တိတိဘလီလို့ခေါ်ပါတယ်။အထူးဧည့်တွေရောက်ရင်အထူးကိုကျွေးမွေးတယ်အဲ့ဒါအတ္တိတိဘလီ။ရာဇဘလီသာသာပလိဆိုတာကတော့တိုင်းသူပြည်သားတွေကရှင်ပြန်ကိုပေးတဲ့ပေးလိုက်တဲ့အခေါ်အတုအမြတ်တော်ကြီးစသည်တို့ကိုပေးဆောင်နေကြရတာဟာရာဇပလိလို့ခေါ်ပါတယ်။အဲဒီပလိတွေထဲမှာယခုဝေသာလီပြည်သူပြည်သားတွေရဲ့ဒီဝတာပလိကိုဘုရားရှင်ကမပယ်ဘူး။မြတ်စွာဘုရားကဘလောက်တရားတယ်လဲဆိုမြေတူဓာရီတင်မြှောက်ပူဇော်နေခြင်းနဲ့ဘာမှအကျိုးမရှိဘူးကဖယ်ပေးလိုက်ကြဟိဆိုရင်ဝိသလီပြည်ကြီးဒုက္ခဖြစ်သွားတယ်။ဒါကြောင့်လဲစဲနေကြအစာကိုမရဘူး။ဟိုလက်ဘလူကြီးများဟာစိတ်ဆိုးပြီးတော့ဝိသလီပြည်ကြီးဘေးအမျိုးမျိုးဖြစ်အောင်နှိမ့်ဆက်တတ်တယ်။တင်မြောက်နေကြကိုမတင်မြောက်ဘူးပူဇော်နေကြမတူမပူဇော်ဘူးဆိုရင်ဘာဖြစ်ကုန်လဲနှိမ့်ဆက်ချက်။ဒီတော့ဘုန်းကြီးပြောလို့တဲ့စကားကစီတီဆိုပြီးတော့အယုဒေပြုနေကြတဲ့နေရာဌာနတည်မြောက်များစွာတဲ့မှာဟုတ်လားဘုရားဘာသာသူတော်စင်နေအလေးမြတ်ပြုတဲ့စေတီဆိုတာကတမျိုးလက်ကိုယ်ကိုယ်သူဒီအလေးအမြတ်ပြုတဲ့စေတီဆိုတာကတမျိုးဘုရားဘာသာမဟုတ်တဲ့အခြားဘာသာဝင်နေအလေးမြတ်ပြုတဲ့စေတီဆိုတာကတမျိုးဘာသာမဲ့လို့ခေါ်ဆိုနေရတဲ့လက်ထိကဝါဒဗမာတွေအလေးမြတ်ပြုတဲ့နေရာဌာနတွေလည်းရှိဘာသာမရှိဘူးဆိုတော့ပုဂ္ဂိုလ်ကသိစံနောက်ကလိုက်ကြည့်သူတို့အယုဒေပြုတဲ့နေရာဌာနသူတို့မှလည်းရှိတာသူတို့အယုဒေပြုရာဌာနသူတို့မှလည်းရှိနေကြတယ်အဲ့ဒါသူတို့အနေနဲ့သူတို့ဇီတိပဲအယုဒေပြုရာဌာနမှရင်သိတိသူဘာသာဖက်သမားတွေအယုဒေပြုတဲ့ဌာနတွေဟာအများအပြည့်တော့ပြစ္ဆုတ်ပံလည်းကောင်းကျိုးမပေးဘူးသံဃာလည်းကောင်းကျိုးမပေးဘူးအလေးအမြတ်မပြုလို့ရှိရင်တော့အားရှိမှလေလို့ဆိုတော့ဘာမှလည်းမရှိဘူး။ဘုရားဘာသာသူတော်စင်ဒီမှတ်တော်ကဘာသာဝင်ဒီအလေးမြတ်ပြုနေတဲ့ဇီရီတွေကတော့သူတို့သမတ်ချက်အရသူတို့နီးနဲ့သူတို့ဇီရီထိုင်နေတဲ့နေရာတန်တဲ့တွေကိုသူတို့ကြပြီးတော့ပူဇော်ကြရင်တော့သူတို့အယူဝါဒအရကောင်းကျိုးပေးတယ်လို့ဆိုခြင်းဆုံးအလေးအမြတ်မပြုရင်ဘာဖြစ်မှာလဲ။အလေးမြတ်ပြုရင်တော့သူတို့နီးနဲ့ကောင်းကျိုးပေးတယ်လို့ဆိုခြင်းဆုံးလေးပြမပြုရင်ဘာဖြစ်မှာမရှိဒေဝဌာနလို့ခေါ်တဲ့နတ်ကိုယ်ကိုယ်သူများအယုဒေလေးမြပြုရာဌာနကစေတီလို့ခေါ်ဆိုကြတဲ့နတ်ကိုယ်များနတ်ဆင်များကိုတော့အယုဒေပြုခြင်းကြောင့်လည်းပဲပြစ္ဆုတ်ပံကောင်းကျိုးသံသရာကောင်းကျိုးပြစ္ဆုတ်ပံကောင်းကျိုးတော့ဘုရားတို့ပရိသတ်တချို့ဖြစ်တယ်လို့ယုံကြည်ယုံလိုက်တယ်သံသရာကောင်းကျိုးတော့ဘာမှမရှိဘူးအလေးမြမပြုရင်တော့သူတို့ကဒုက္ခပေးတတ်တယ်ဒါကြောင့်ဘုန်းကြီးတို့ပြောပြောနေတဲ့စကားတစ်လုံးရှိတယ်။ဇာတံတရဏတောပယံ။ကိုယ်ကိုယ်ရာကဘေးဖြစ်တယ်။ကိုယ်ကိုယ်ရာကဘေးဖြစ်တယ်လို့ဘုန်းကြီးတို့ပြောကြတယ်။စီတီဆိုတဲ့စကားလုံးရဲ့ သီရိကိုအယုဒေပြုခြင်းကြောင့်ရတဲ့အကျိုးအယုဒေမပြုခြင်းကြောင့်ဖြစ်ပေါ်တဲ့အကျိုးများကိုဘုန်းကြီးတင်ပြနေတာဒီကနေ့ဗုဒ္ဓဘာသာသူတော်စင်တွေရဲ့သီတိလို့ခေါ်ဆိုတဲ့နေရာဌာနတွေကတော့ကြည်လိုက်ဘာတွေကိုသီရိခေါ်ကြသလဲဒုသီရိတော်တွေကိုအယုဒေလေးများပြုရင်ဘာကျိုးရှိသလဲသီရိဆိုတာဘယ်လိုတည်ကြရမလဲဘာတွေကိုသီရိတက်ပြီးတော့တည်ကြရမလဲဒီရီထိုက်တဲ့ပုဂ္ဂိုလ်ဆိုတာဘာရည်တဲ့လဲပြီးပုံတော့အစေတီဒီပဲမှတ်သားမိကြပြီနော်အယုဒေပြုရာဌာနမှန်ရင်စေတီအမိရကြတောင်ပုဂ္ဂလိမို့မို့ဝိုင်းရှိခိုးလေအဲ့ဒါဒီရီဖြစ်တော့သူနီးနဲ့လူအဲ့ဒါရှိခိုးတဲ့ဒိဗ္ဗေတော့ကွာတယ်ဒီတောင်မို့ဘာရှိတယ်ဆိုတာတော့ရှိခိုးတဲ့ပုဂ္ဂိုလ်တွေသိကျင်လည်းသိမယ်မသိဘဲနဲ့ရှိခိုးတာလည်းရှိကောင်းရှိဝိသလီပြည်တပတ်လေးကစီတီတီကပါတယ်အချို့ဥယျင်ကြီးတွေဟုတ်လားအချို့သစ်ပင်ကြီးတွေအချို့လက်စင်ကြီးတွေအချို့လက်ကွန်းကြီးတွေအဲ့ဒါတွေကိုဝိသလီပြည်သားတွေစီတီဆိုအမိတက်ပြီးတော့ရှေ့ခိုးနေကြဘုရားတော်ဘုရားရှင်ကိုယ်တော်မြတ်ခီးဒေသစာရီသွားတဲ့တစ်ခါဘုရားရှင်ကိုယ်တော်မြတ်ကလံကုလတလျာသစ်ပင်ကြီးမှာအပန်းပြေလာနေတော့ရှေ့အနန္ဒာနာရှိโอ้กาลันละกั่วเถละกะเซนอสุ่มมามุ่มหม่อมๆตองกะบูซาเล่ตะคุโตตองกะบูซาเล่แท้มาปุญนาตะยะดิป้ายเยจังสีมีซ้าบ่อแก้บ่อเนี่ยติ่ญ่อดูดปุญนาจีถ่ายชิกโกเตปุญนาบาชิกโกนี่ตะแลซอยิงบะยิรปะเรดาอั่นจีละยิงตองโมชิกโกเถะเปียวอะเอริตองโมมาโตปุญนาริยะอายุสะยะဤလေရဲ့အကောင်းအဆုံးကိုစီပံပေးတတ်တဲ့လက်ရှိတယ်လို့သင်ပြီးတော့သူရှိခိုးတယ်။လက်စွာပြည့်ရှိကိုတော်များကဒီဘက်ကနေပြုံးတော်မူတယ်။ဆရာအနန္ဒာကအမေးတယ်ဘုန်းတော်ကြီးတော်မူတော်များစွာဘုရားအဲဒါကြောင့်ပြုံးတော်မူပါကလေး။ဆရာအနန္ဒာဟောပုံနာရှိခိုးနေတာကြည်သံ။ဘာဖြစ်ပါလိမ့်ဘုရား။ဟောပုံနာကြီးခေါ်လိုက်။ပုံနာကြီးဘုရားအနာရောက်။လက်စွာပြည့်ကပုံနာမင်းဒါကြောင့်အဲ့ဒီတောင်းမှုရှိခိုးတယ်လေ။ဒီလိုလိုလေလုသားတွေရှိခုနေကြဖြစ်တဲ့ဒေဝဌာနပါဗျာ။ဘုရားရှင်ကိုယ်တော်မြတ်ကဟုတ်တယ်တဲ့။မင်းဟာရှိခိုးဒိုက်တဲ့နေရာမှာရှိခိုးနေတာ။ဒီလိုစလိုက်။ရှေအာနန္ဒာတအံ့တော်ကြီးဖြစ်တော့။ဘုန်းတော်ကြီးရှိခိုးနေတာကတောင်ဘုရားဒေဝဌာန။နတ်ဒီနေရာရှိတယ်ထင်ပြီးတော့ရှိခိုး။ရသဗျာကသင်ရှိခိုးဒိုက်တဲ့နေရာမှာရှိခိုးတာ။ကလေးလေးလိုက်လျော့ပြီးတော့ပြောလိုက်ရှင်အနန္ဒာကမေးလျောက်တယ်ဘာကြောင့်ဒီနေရာရှိခိုးလိုက်တာလဲဆိုတော့မြတ်စွာဘုရားကတပိုးတော်နဲ့တခါလဲဖော်ထုတ်ပြလိုက်အဲ့ဒီနေရာကတိယူကနာလောက်ရှိတယ်ရွှေစီရီကြီးမာမာမာမာနဲ့ထွက်လာဘာလဲအဲ့ဒီစီရီကကမ္မဘဘုရားရှင်ကိုရောင်မြတ်ရဲ့ယုတ်ကလထာပနာယာစေတီဒုစီရီတော်ကြီးဟာပြိုကျပြည့်စည်သွားပြီးတော့ပျောက်ကွယ်နေလိုက်တာโอ้มีจี้ออกอเนจี้พญาตสุตสุเยจ้างมามีจี้หาตยูสนาตะติสว่าบริโภคปริตามัมมิตะだจองตยูสนาเยออกมาบาผิดนี่เลยกัลกะบะยะชิโกโรญะเยสีรีโดอปูอเป็ดติญุตุเนียลีกากูตองมุกลีชุนญงลีอบอเตไอ้นี่เนี่ยกูบายอกตะเลยสว่าเนสินยอกไอ้นี่เนสินโปนนากาชิโกลาဘုရားကလဲလျောစွာပြောလိုက်တယ်။ဤစီမင်းရှိခိုးတဲ့နေရာဟာတကယ်ကိုရှိခိုးတိုက်တဲ့နေရာပဲ။ရွှေစီရီကြီးမာမာမာမာပေါ်လာတော့မှပုံသားကြီးရဲ့အံ့ဩတော့။အဲ့ဒါကတ္တဗျဘုရားရဲ့ယုတ်ကလထာပနာတဲ့စီရီတော်ကြီးတဲ့။ဒီလိုလား။ဒီတော့ဒီကနေ့ဘုန်းကြီးတို့အင်းရံပြားလေစီရီတဲကြအောင်မလို့။အောက်ကကတ္တဗျဘုရားရဲ့ယုတ်ကလထာပနာတဲ့စီရီတော်ကြီးမရှိတော့မှ။မိတိမိတိဘုရားရှင်တို့ရဲ့ဒီကဲ့သို့ဒီကဲ့သို့သောဓာတ်တော်မွေတော်များထာပနာရာသီရိဟောင်းလေဒီကဲ့သို့ရှိနေကြောင်းဘုန်းကြီးတို့ပြိတ္တမသိနိုင်ကြဘူးဘုရားရှင်ကိုယ်တော်မြတ်သာရှိနေမယ်ဆိုရင်တော့ဘုဘောပြခြင်းပြလိုက်ပါဉင်းတို့သီရိအစ်စ်တည်တာလည်းကောင်းပါလေအဲ့ဒီညီကြီးတဲ့ညုံနေတဲ့အဟောင်းလေးလည်းပေါ်ပြင်ကြအောင်ဒီလိုပြောကောင်းပြောလိုက်ပါသီရိတွေဟာများလာပြီသတ္တရောဘိကဝေသူပါရဟံဘိကဝေပရိသလေးပါးစေတသရမိတို့ဒူပါရဟစေတီထိုက်တယ်ဆိုတဲ့ပုဂ္ဂိုလ်တို့သည်ဤမေသတ္တရော ဒီလေးမျိုးတို့သည်ဟောဒီဖြစ်ကြလေတော့ဤကတမေသတ္တရာပေလေးမျိုးတို့သည်ဟူမူကားကာမသံဗုဒ္ဓထူပါရဟောပြည့်စေကသံဗုဒ္ဓထူပါရဟောအရိယာကာဝကောထူပါရဟောရာဇာစက်ကဝတ္တိထူပါရဟောကာမသံဗုဒ္ဓသမ္မာသံဗုဒ္ဓသဗ္ဗညေမြတ်စွာဘုရားတိထူပါရဟောထူပါရဟပုဂ္ဂိုလ်တစ်ပါးထူပါရဟသီတိထိုက်တဲ့ပုဂ္ဂိုလ်သတ္တရောလေးခုသတ္တရောဘိက္ခိတုပါရဟရှင်းသားတို့ဇေတိထိုက်တဲ့ပုဂ္ဂိုလ်လေးမျိုးသမ္မာသမ္ဗုဒ္ဓတုပါရဟောမြတ်စွာဘုရားရှင်ကိုရောမြတ်တိဇေတိထိုက်တဲ့နေရာမှာနံပါတ်1သိစေကသမ္ဗုဒ္ဓတုပါရဟောသိစေကဗုဒ္ဓသည်ဇေတိထိုက်တဲ့နေရာမှာနံပါတ်1အရိယာဘာဝကောတုပါရဟောအရိယာဖြစ်တဲ့တပည့်သည်အရိယာဖြစ်သောဗုဒ္ဓရဲ့သာဝကသာဝိကာရီဟာစေတီထိုက်တဲ့နေရာမှာနမမအရိယာဆိုခဲ့ရင်သောတာပန်မဂ္ဂရာကအနာဂတ်ယဟန္တာအကုန်လုံးတာအရိယာသာဝကသောရိယသာဝကတွေဟာစေတီထိုက်သောရိယသာဝကတွေမှာတော့အရဟန္တပုဂ္ဂိုလ်ကအမျက်ဆုံးပေါ့နမမနမလေးကရာဇာစက်ကဝတ္တိထူပါတော့ဟောစေကြမင်းကြီးများဟာလည်းပဲသူပါရဟဇေတိထိုက်တယ်ဒီလေးရောက်သောပုဂ္ဂိုလ်များကိုတရားရဲ့ပြည့်စုံကဗုဒ္ဓရဲ့ဧရိယသာဝကတည်းမှာတော့ထေဆုံးယဟန္တာလို့ယူလိုက်ကြပါအောက်အရိယပုဂ္ဂိုလ်များလည်းပဲသူပါရဟတည်းပါပါတရားရဲ့ပြည့်စုံကဗုဒ္ဓရဲ့အရိယသာဝကယဟန္တာကြီးစေကြမင်းကြီးများဒီလေးရောက်သောပုဂ္ဂိုလ်တွေဟာလမ်းစုံလမ်းမလမ်းလေးကမသေတီတဲခြင်းကထိုက်တယ်သေတီတဲပြီးတော့လည်းပဲပန်းရည်ချောင်းစီမင်းနဲ့တင်မြောက်ပြီးတော့ပူဇော်ကြမယ်ဆိုရင်ပန်းလေးတပွင့်လောက်နေများပူဇော်ကြမယ်ဆိုရင်သူပူဇော်တဲ့ပုဂ္ဂိုလ်တွေကသုခတိကောင်းကျိုးတိုးပွားတယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်မဟာပရိနိဗ္ဗာန်သံဃာရတော်ဤကဲ့သို့မိန့်ကြားထားခဲ့သေတီသေတီအမျိုးမျိုးတို့ရဲ့တဘာဝသောတိတော်တွေကိုရှစ်ခိုးခြင်းကြောင့်ရတဲ့အကျိုးအပြစ်ဘုရားကတော့ပြင်ပြပြီ။ယခုသေတီထိုက်တဲ့ပုဂ္ဂိုလ်၄မျိုးလာပါတယ်။ဘုရား၊သစ္စေကသံဘုရား၊အရိယသာဝကစัจจမေ။နေ။ဒီပုဂ္ဂိုလ်တို့ရဲ့ခန္ဓာကိုယ်ကဖြစ်ပေါ်တဲ့အသေးအသားများ၊အယိုးများ၊စံသေးများ။ဒီပုဂ္ဂိုလ်၄ဦးတို့ရဲ့အလုံးအဆောင်များသောပုဂ္ဂိုလ်လေးဦးဒီနဲ့သက်ဆိုင်တဲ့အထိယမတ်များဆိုလို့ရှိရင်တော့အဲ့ဒါသေဒီတည်ပြီးတော့ပဲဒီလေးမျိုးကလဲရင်တော့ဒုပါရဟလည်းမပေါင်းဘူးတုံးတဲ့သကလုံးကိုကြည့်လိုက်အောင်ထူပတခါထူပဆိုတဲ့ဥစ္စာမှာမို့မို့မောက်မောက်ကလေးဆိုရင်ထူပခေါ်ခြေတုံးကမြန်မာတို့ရဲ့ထုံးစံသမင်းချက်ရေးဦးကလေးနဲ့ချက်ကြအဘောကသလောင်းမုံလေးဟာချွန်ချွန်အချိုက်ကလေးရှိသလုံးမုံချုံချုံအချိုက်ကလေးနဲ့ခံကလေးခက်တင်းတင်းလေးထည့်ချလိုက်တော့ခမင်းဟာအပေါ်မှာအိုးပေါ်မှာမောက်တယ်သလုံးမုံအချိုက်ကလေးနဲ့အုပ်ပြီးတော့အေးအိုးလေးကိုမြောက်မောက်ကုန်မောက်ပြီးတော့နဲနဲနဲနဲဆောင့်ပေးလိုက်တဲ့အခါကျတော့သလုံးမုံရဲ့အချိုက်ကလေးအတိုင်းခမင်းဟာအဲဒီအိုးပေါ်မှာမို့မို့မောက်မောက်ချုံချုံလေးတက်အဲ့ဒါလေးနှက်တာဖွင့်ကြည့်ဒီအိုးလေးထဲမှာအပေါ်မှာမောက်ပြီးတော့ချုံတက်နေကြည့်လို့တဲကောက်အဲ့ဒီလိုပဲတဲ့မို့မောက်ချုံချုံသဘောလေးတွေဟာထူပခေါ်ပါလေထူပကအဲ့ဒီလိုနော်မို့မို့မောက်မောက်သဘောရှိတဲ့အရာဝတ္ထုဒီထူပစေတီဆိုတာကအယုတိပြုတ်အပ်တဲ့ဘုရားရဲ့ခန္ဓာကိုယ်ကဖြစ်ပေါ်တဲ့အစိအပိုင်းတွေပြည့်စည်ကဗုဒ္ဓရဲ့ခန္ဓာကိုယ်ကဖြစ်ပေါ်လာတဲ့အစိအပိုင်းတွေဒါနာသခင်ရှင်ပြည့်မြတ်ရဲ့ခန္ဓာကိုယ်ကဖြစ်ပေါ်လာတဲ့အစိအပိုင်းတွေစေကြမင်းကြီးရဲ့ခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့အသေးအပိုင်းတွေအဲ့ဒီဘုရားပစ္စည်းကဗုဒ္ဓယဟန္တာစေကြမင်းတို့ရဲ့ကိုယ်ခန္ဓာမှာဖြစ်ပေါ်တဲ့အယုအပအပိသံပေမွေးမြင့်သွားအန္တောအစရှိတဲ့ဤအရာဝတ္ထုတွေကစေတီတဲ့အယုတွေပြုရတာဒါတို့ကဘုရားဘာသာသူတို့ရှင်တွေရဲ့စေတီအစစ်ကဒါမို့မို့ချုံချုံလေးတွေကတော့ထူပါဟောစေတီနဲ့ထူပတစ်မျိုးစီဖြစ်သွားပြီဒီကနေ့ဘုန်းကြီးတို့ပရိသတ်ကစေတီတဲပါလားထူပတဲရောက်ပါလားအဲစေတီတဲရဲ့အိမ်မော်တတ်တော်လေးတင်ထားလို့ပြီးတာ ဆုံးရှုံးကြီးတွေတက်ကြပါပဲဒီကနေ့ဟုတ်ပြီနဲ့အဘောကဒီကနေ့ခေတ်သုံးလုံးနေတဲ့ဟာလားပစ္စယနဲ့ခေါင်းဆောင်နဲ့ဖောင်းနဲ့ဒပိတ်ပေါက်နဲ့အဘောကဖောင်းရည်နဲ့ကြာမောက်နဲ့ဇလန်းနဲ့ပြီးတော့ဗားရဲလဲမပြောဘူးနဲ့ဘောကထီးနဲ့အဲ့ဒါထူပတကကြီးကမို့မို့ချုံချုံကလေးလောက်တာထူထူပထဲမှာထည့်ထားတဲ့ဘယတတ်တော်ယဟန္တာတတ်တော်ကြီးစီကဗုဒ္ဓရဲ့တတ်တော်စိတ်ကြံနေရခန္ဓာကိုယ်ကဖြစ်ပေါ်တဲ့အယုအကအစကြီးတဲ့အစိတ်ပိုင်းဒါဒီကိုဒီတဲ့ထည့်တာထူထဲမှာထည့်ထားတဲ့ထူလေးရောက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မြတ်တို့ရဲ့ကိုမဖြစ်ပေါ်တဲ့အစိတ်ပိုင်းများကစေတီဤအစိတ်ပိုင်းလေးတွေကိုတူလောင်တတ်တဲ့မို့မို့မောက်မောက်ကလေးကထူပါဒီကနေ့ထူပတဲ့ကြပါနောက်တစ်မြို့တွေ့ရင်တော့ရတယ်ပေါ့ဆရာပစ္စည်းကဗုဒ္ဓရဟန္တာဆက်ကြနေလို့ရဲ့ဓာတ်များကတော့ဤတရီရဓာတ်လို့ဆိုလို့ရှိရင်အကုန်ကျုံးတယ်ပါဠိတဂရများကလည်းတရီရဓာတ်လို့သုံးပါဘူး။တရီရဓာတ်များကပါတယ်လေသိတိ။ပုဂ္ဂိုလ်လူ၄ဦးတို့ရဲ့တရီရဓာတ်များကသိတိ။သူသိတိလို့ခေါ်ဆိုရတယ်။တရီရဓာတ်၄ခုတို့ရဲ့ပူလောင်ရာဤအသောဦးကြီးကိုတော့သိတိယဂရသိတိအင်ဒီလိုလဲဆိုနိုင်တယ်။သူသိတိတွေကိန်းအောင်ပြီးတော့နေရအစောဦးကြီးများလေသေဒီအိမ်လေဆိုတော့ရွှေရကုံသေဒီတော်ကြီးဆိုလို့ရေရင်လေးစုတပ်ပုံရွှေရကုံပြောကြဘုရားလေးစုရဲ့အသုံးဆောင်ဒီဘုရားလေးစုရဲ့ဓာတ်တော်ဒီဘုရားလေးစုရဲ့ဆံတော်ဒီသေဒီတော်တွေထည့်ထားရွှေရကုံသေဒီထည့်ရှိနေတဲ့ဘုရားရှင်ကိုရုံမြတ်တို့ရဲ့ဓာတ်တော်များနဲ့ဘုရားရှင်ကိုရုံမြတ်တို့ရဲ့အသုံးဆောင်များကသေဒီအစ်အပေါ်မှာမုံမုံမောက်မောက်ချွန်ချွန်ကြီးဒေတာတဲ့ကသေတီယဂရတဏိထူပါဘယ်လိုလဲဒီတကဘုန်းကြီးတို့ကျမ်းစာကပြတယ်သေတီလေးမျိုးဆိုတာရှိသေးတယ်ဒါတော့အကြမ်းများသေတီတဲထိုက်တဲ့ပုဂ္ဂိုလ်၄ယောက်တော့သိကြပြီနော်ဘုရားပြည့်စုံကဗုဒ္ဓယဟန္တာစัจ Jamin စัจ Jamin များဟာသေတီထိုက်တိုင်းလုံးတပီလုံးတကဘာလုံးကျင်းကြီးလေးကျင်းလုံးအကုန်လုံးတရားစောင့်တဲ့အချိန်မှာဆေကြမင်းတို့ရဲ့ကျင့်ဝတ်နဲ့အညီမင်းကျင်တရား၁၀ပါးမကဘူးဆေကြမင်းတို့ရဲ့ကျင့်ဝတ်ကြတာ၁၂ပါးရှိတယ်ဇဂဝတိပုဒ်တံများမှာကျေရှိပါတယ်ဒီကဲ့သို့မင်းကျင်တရား၁၂ပါးကိုကောင်းစွာကျင့်သုံးတဲ့မင်းသူမင်းမြတ်ဣစ္ဆရိယလဘာဝအလုံးအောစရာကောင်းတဲ့မင်းကြီးများအလုံးကြညုံးတဲ့တစ်ခေတ်တစ်ခေတ်မှာတစ်ပါးတစ်ပါးပေါ့ဒါကြောင့်ဣစ္ဆရိယလဘာဝအော်ဘောရကောင်းလို့တို့ကြတယ်ဒီဒီတရားစေကြမင်းမတော်ဘာအချမ်းမင်းတွေကတော့အနစ်စရိယသဘာဝတဲ့အော်စရာဘာမှမရှိလို့ဒီဒီတည်ခြင်းကမတိုက်စေကြမင်းမတော်ဘာအချမ်းမင်းတွေဒီဒီတည်ခြင်းကမတိုက်သလိုပဲအရိယာသာဝကများမှတော်ဘာပုထုဇဉ်သာဝကတွေဟာလည်းပဲစေဒီတည်ခြင်းကမတိုက်ပုထုဇဉ်သာဝကတွေစေဒီတည်ခြင်းကမတိုက်ဒါလည်းဒီကနေ့ခေတ်တည်းကြမိမိတို့ရဲ့ဇာသမာလေးသားတော်အပြင်ကျဲလိုက်ကြတယ်စေတီတွေဘယံတတ်တော်ဌာပနာတဲ့စေတီနဲ့ပါမံပုထုဇဉ်တို့ရဲ့အယုဒတ်တူထဲ့ဌာပနာတဲ့စေတီတွေဟာဒီကနေ့ရောရောတုံတုံနဲ့ဘယ်ဥစ္စာမှမတည်ပဲဖြစ်ပါပါမံပုထုဇဉ်တို့ရဲ့အယုဒတ်ဌာပနာတဲ့အယုဒတ်တွေကိုဌာပနာပြီးတော့စေတီတဲထိုက်တဲသာဆိုလို့ရှိရင်တပုသိမ့်မှာစေတီတွေဖိုးဖိုးလုံနေလိမ့်မယ်ဒါကြရာကြော်ကြီးကအနစ်စီရသဘာဝတ္တအောဝယ်သဘောမရှိတဲ့အတွက်ကြောင့်ပုထုဇဉ်ပုဂ္ဂိုလ်များကိုဒေဒီတည်ခြင်းကမတိုက်ဘူးဒီလိုပြောပါဒါကအယုဒေဒီများနဲ့ပတ်သက်တဲ့သဘောကိုစဉ်းစားရမယ့်အချက်ကိုပြောပါဒါကြောင့်ဘုန်းကြီးတို့တော့ဘုန်းကြီးတို့ရဲ့ရှားသမအဆက်ဆက်ရဲ့အေးဘဝပြောင်းတော်မူတဲ့နေရာမှာဘုန်းကြီးတို့ဘယ်တော့မှဒေဒီမတည်အယုဒ္ဓတေကိုအကုန်လုံးတခါတည်းပြုတ်ပြတ်သွားအောင်ပဲမိသိမ့်ယူပြီးတော့မှအဲ့ဒါမြစ်ထဲတခါတည်းပြတ်ပိုက်ဘာသာလေးလုတ်ကလေးဘုရားရှင်ကိုယ်တော်မြတ်ရဲ့တတော်များမွေတော်များဘုရားရဲ့အလုံးစုံများရတဲ့များစုဆောင်ပြီးတော့ရူပစင်းလူရောတစ်ခုတည်းမယ်ဒုရူပစင်းလူကိုယ်တက်ပြီးတော့ဘာသနာမယ်အဲ့ဒါဟာဘုခုကောင်းမှုလေငါ့ဆရာအတွက်တည်တဲ့ငါ့ဆရာကောင်းမှုဆိုတော့ဘသူပဲဥစ္စာချအဲ့ဒါဥစ္စာကောင်းသိကြည့်သူတွေ ်ရှိတယ်လေစေတီ၄ပါးစဉ်းစားကြည့်ပါဦးဓာတုစေတီဓမ္မစေတီပရိဘောဂစေတီဥဒိဘကစေတီဓာတုစေတီဘယရှင်ကိုရမြတ်ရဲ့ဓာတ်တော်ဌာပနာယဘယရှင်ကိုရမြတ်ရဲ့ဓာတ်တော်တွေဟာဓာတုစေတီခေါ်ပါတယ်ဓမ္မစေတီဘယရှင်ကိုရမြတ်45နှစ်တိုင်တော်ဟောကြားတော်မူခဲ့တဲ့မိဂင်ငါရပိဋကဘုံမူဓမ္မကန္နာရှင်းပေါင်း၄တောင်ကိုဓမ္မစေတီခေါ်ပါတယ်ဒီကဆရာကြီးပြောပုံတော့ပဋိစ္စသမုပ္ပါဒံတိလိခိတံပောဋ္ဌကံတိဓမ္မစေတီယံနာမပဋိစ္စသမုပ္ပါဒံတိလိခိတံပောဋ္ဌကံယပဋိစ္စသမုပ္ပါဒံကိုရေရတာအတ္တပိယကလေးတော်များလည်းပဲဓမ္မစေတီယံနာမဓမ္မစေတီမိပါကိုဤပဋိစ္စသမုပ္ပါစဒီကိုရေးထားတဲ့ပိယကလေးဟာဓမ္မစေတီဖြစ်တယ်ဒါကြောင့်ဘုန်းကြီးတို့တရေခိတရာမြို့တပတ်လေကရှိဟောင်းသေးသေးလေးရိုးရိုးကုန်းလေးအိမ်ကုန်းလေးတူးတဲ့ဆတဲ့အခါကြတော့ရှိဟောင်းသူဒေသနာလိုက်စားတဲ့ပုဂ္ဂိုလ်များအဲ့ဒီမှာဘာတွေတွေ့ကြလဲရွှေပြားဝေပြားရွှေရွက်ဝေရွက်တွေမှာရေးထားတဲ့အစာတွေအများကြီးတွေ့ရကိုယ်ကတော့ရေးထားတဲ့ဇာတိလုံးရောစွာတဲ့ကရှင်အဘဂိမတိတူမြတ်ဆန်းတော်အကျဥပဒိဋ္ဌာလို့ခေါ်ဆိုတဲ့ဇာတိပုဂ္ဂိုလ်ရဲ့အလောင်းပါရဝိတ်ကြီးနောက်ကလာပြီးတော့အရှင်းမျက်နှာကြည့်ရတာကြည်လွန်လိုက်တာအတိအပကြည့်ရတာကဒီလဲဒီငိမ့်လဲဒီလဲကြည်လွန်လဲဒီငိမ့်သူကြည်လွန်သူတို့ကိုအဲဒီငိမ့်သူကြည်လွန်သူတို့ရဲ့သွားဘုံလမ်းဘုံကြဘုံခြဘုံအမှုအရာကြည့်ရတာနဲ့အကျွန်ုပ်ရဲ့စိတ်တွေလည်းကြည်သွားပါပြီဒါကြောင့်အရှင်းခံပါဥပကိလေသာကျင်ရှင်တန့်ရှင်ကြည်လွန်စေတဲ့တရားသူပြမယ်နဲ့ရှိဟန်သူပါရဲ့ရှင်ဘုရားမြတ်ပြီးတော်မူတဲ့တရားဟောပါဒီမာရီဘုရားအလောင်းကအဲ့ဒီတော့အဘိဓိမတိပါဟောဒီဓမ္မဟိတုပ္ပဘဝဒီနဟိတုံတ္တကတောအာဟဒီသိဉ္စယောနိရောဓောတိဧဝဝါဒီမဟာဗလမောသိစ္စာ၄ပါးပါဝင်တဲ့ဂါထာတစ်ပုဒ်ဟောအဲ့ဒီဂါထာတစ်ပုဒ်အဆုံးမှာဥပဒိဋ္ဌယူသောတာပန်ဖြစ်တယ်ဒီဥပဒိဋ္ဌကပရဝိတ္တအယံကြံသောပောလိတပရဝိတ္တဟောပောလိတပရဝိတ္တီလည်းသောတာပန်ဖြစ်တယ်ရှင်မောကလအလောင်းနဲ့ရဏာရီဘုရားအလောင်းနှစ်ပါးဤတကားထားတဲ့နဲ့သောတာပန်ဖြစ်ကြသူကြောင့်လုံးလို့ရှိကပုဂ္ဂိုလ်ကြီးလက်ဝဲရလက်ရရပညာဤတဲ့တခုဤတဲ့ရဥက္ကသာဝကမတိသူမျက်ကြီးနှစ်ပါးတရားဥရတဲ့ကာထာဆိုပြီးတော့ပြူချာချာပေရွတ်မှရွှေရွတ်မှဝေရွတ်မှရေးပြီးတော့ဘုရားတွေထိုက်တာဥက္ကသာဝကကြီးနှစ်ပါးဂုံပြုပြီးတော့ထိုက်တာအဲ့ဒါတွေပရိစ္ဆေတရာတပတ်လုံးလို့ဘုမာတိဒီမာတိတွေ့ဘာတွေ့ထိကြတာလဲဘုမတိသူမျက်ကြီးနှမရဲ့ဘောဓိဉာဏ်ဘယသာသနာတော်တွေရောက်စဖြစ်တဲ့ဘုဒ္ဓပတ္တိမဉ္ဇဉ်ကိုခေါ်ဆွေးတဲ့ဘောဓိဉာဏ်ကိုလည်းပြုတော်ရောဒီလိုမှဟိတုပ္ပဝါဆက်ရှိတဲ့ဂါထာသစ္စာလေးပါးပါဝင်နေတဲ့ဂါထာဓမ္မစီရီထိုက်တဲ့ဂါထာစာပေတွေထဲမှာလည်းအလေးနဲ့ဆုံးတာတစ်ခုဖြစ်ဒါကြောင့်ဓမ္မစီရီပူဇော်တော့အနေနဲ့ဒုက္ခတွေရှင်ရဲ့ငွေရဲ့တွေကဟာဒါကြောင့်ဒီကဆရာတော်ကြီးကပဋိစ္စသမုပ္ပါဒာရီလေကီတံပုဒ္ဒကံတိဓမ္မစေတိယနာမပဋိစ္စသမုပ္ပါဒာရီလေကီတံပဋိစ္စသမုပ္ပါဒာသီဝေရေရတ္တအတ္တပုဒ္ဒကံတိရေကလေးပေါင်းများလည်းပဲဓမ္မစေတိယနာမဓမ္မစေတိဖြစ်ပါ၏။ဘုရားရှင်ကိုယ်တော်များရဲ့ခန္ဓာကိုယ်ကဖြစ်ပေါ်တဲ့သံမင်းနေမင်းနေခြေတ္တိမတ္တိဝါရောဒီသံမောဒီအနောဒီအဘိဓိအပါဒီအယုဒီဒါဒီအကုန်လုံးဓာတုစေတိဘယ်ရဲ့နှုတ်တော်ကထွက်တဲ့ဓမ္မကန္တာရှင်းပေါင်း၄ခံကဓမ္မစီရီဘယ်ရဲ့ပုံလူထုတာတဲ့ကိုရောကရုပ်ပွားတော်များကဥဒိဋ္ဌကစေတီဘယ်ရှင်ကိုရောမြတ်ရဲ့အမုန်းအဆောင်မှန်မှန်များကိုပရိဘောကစေတီခေါ်လာဗောဓိပင်ကြီးများဘဝိတောင်းဝေးရေဘလုံးဘယ်ရောက်ကြောင်းတော်ရတ္တဘယ်အမုန်းဆောင်မှာအကုန်ပရိဘောကစေတီအဲ့ဒါကအေဒီ၄ပါးကိုယ်ကပြောကြပြောပြထားတာကသူပတ်လို့ခေါ်တဲ့ချုံချုံမှုမှုအရာဝတ္ထုတွေတဲပြီးတော့ပူဇော်တိုက်တဲ့ပုဂ္ဂိုလ်၄ယောက်ဘုရားတိရှိကဗုဒ္ဓရိယသာဝကစက်တံမဲဒီပုဂ္ဂိုလ်၄ယောက်ဒီသူပတ်လို့ခေါ်တဲ့ချုံချုံမှုမှုလေးတွေတဲပြီးတော့အထိတ်မှတ်ဒီနဲ့ပူဇော်တိုက်တယ်ဘုရားနဲ့ပတ်သက်လာလို့ရှိရင်တော့ဒီဒီဖြစ်တာက၄မျိုးဓာတုဓမ္မဥဒိဘပရိဘောဂစေတီ၄ပါး
ဘာကြောင့်ဘုရုစီဒီခေါ်ရမလဲအယုဒီပြုအပ်တဲ့အတွက်ကြောင့်စီဒီခေါ်ကြရတယ်ဤ၄မျိုးသောပုလေးယောက်သောပုဂ္ဂိုလ်ဒုညာနဲ့ဤ၄မျိုးသောစီဒီတို့ကိုအယုဒီပြုခြင်းဆိုဘာအကျိုးရှိမပြုရင်ဘာအပြစ်ဖြစ်တယ်လဲဤ၄မျိုးသောဒုပါရဟပုဂ္ဂိုလ်များဤ၄မျိုးသောစီဒီများကိုမပူဇော်ရင်ဘာအပြစ်မှမဖြစ်ဘူးပူဇော်ရင်တော့အကျိုးကြီးပါလားလာကြပါဤစီရီ၄ပါးနဲ့ဒီပါရပုဂ္ဂိုလ်၄ယောက်တို့ကိုအော်ခရီးတော်ပြိတ္တာများပြေမမိမယ်ဆိုရင်တော့ဒီကအပြစ်ကြီးတယ်ပြေမမိမယ်ဆိုရင်တော့အပြစ်ကြီးတယ်မပူဇော်ခြင်းရင်မိမိကြောက်တယ်လို့နေနိုင်လို့ရှိတယ်ပြေမရင်တော့မိမိတို့မှာမကောင်းခြင်းရောက်မှာတော့ဖြစ်ကံတော့ဒီကဒီလိုလားဘုရားဘာသာသူတော်ရှင်တို့မှာတကားကြားပုဂ္ဂိုလ်ကြီးဖြစ်ကံနေတဲ့ဒီဒီဆိုတဲ့နေရာဒါနတွေကတော့ပူဇော်လို့လည်းပဲဟာအကျိုးမှမရှိဘူး။မပူဇော်လို့လည်းပဲဒါအပြစ်မှမဖြစ်ဘူး။သို့တော့အဲ့ဒါကချင်းချက်တော့ခါ။ဒီဝဌာနများဒီဝဌာနဆိုနားလည်ပါလိ။ဝေဒာလီတပတ်လည်းကနတ်ပလိကြီးရဲ့နေရာဌာနမျိုး။အဲ့ဒီလိုဒီဝဌာနနဲ့ဒီဝဌာနလို့ခေါ်ဆိုရတဲ့နတ်ကုညီများနတ်စီညီများကြတော့ပူဇော်ရင်ဒါအကျိုးမှမရှိပေမဲ့လောဘူဇာယံဒုရကဒုက္ခပိဒတိဒုရက။ဟောဒီဗုဒ္ဓဘာသာဝင်သူတော်ရှင်လေးရဲ့ဇီတိ၄ပါးသူပါရဟပုဂ္ဂိုလ်၄ယောက်တို့ကတော့ဗါရဲတော့လောဘူဇာယံအကျိုးမဖြစ်ယုံလို့ရှိမယ်။အပြစ်တော့မဖြစ်ဘူး။နှိမ့်လည်းမနှိမ့်ချဘူးမကောင်းဘူးလည်းဘာမှမဟုတ်။သီရိကုံသီရိတော်ကြီးမရှိကိုဘာမှမဖြစ်။ဘာမှကောင်းရုံမှလည်းမပေးဘူး။ဘာမှဖန်ဆန်းနှိမ့်ချခြင်းလည်းမလုပ်ဘူး။ပူဇော်ခြင်းရောပူဇော်ကြလို့ပဲအကျိုးများစွာဖြစ်ပါလိမ့်တယ်။ဘယ်လိုလဲ။ဒါကြောင့်ဒီကနေ့စီရီတည်ကြတာမှာဘာအတွက်တည်ကြတာလဲလို့ဆိုရင်အကျိုးလိုလားလို့တည်ကြတာ။ဘုရားပြောခြင်းကိုယ်တော်မြတ်ကလည်းမင်းကြားတော်မူခဲ့ပါတယ်။ဒီနေ့ကဒုပါရဟပုဂ္ဂိုလ်၄ယောက်အကြောင်းကိုမင်းကြားတော်မူပြီးတော့အခါမှာသတ္တရောဘိက္ခုဒုပါရဟစသည်ဖြင့်ဒီဒီတည်တတ်တဲ့ပုဂ္ဂိုလ်ကြီးသမ္မာသမ္ဗုဒ္ဓရေတိစိကဗုဒ္ဓရေအရိယသာဝကရေစัจจံမင်းရေလို့သူလေးယောက်ကိုသူပါရဟဒီဒီတည်ကိုယ်ကိုတိုက်တဲ့ပုဂ္ဂိုလ်များလို့မိန်ကြံပြီးတော့အခါမှာသူပုဂ္ဂိုလ်လေးယောက်တို့ရဲ့ခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ပရိရတ်ဓာတ်တွေလမ်းဆုံးလမ်းမလမ်းလေးကအမြဖုံးပြပြင်းနေတဲ့နေရာမှာဒီဒီတည်ပြီးတော့ပူဇော်ကြမယ်ဆိုရင်ဧကပုဗ္ဗံရေစိတ်တော်ကအစရှိတဲ့ဝိမာနဝတ္ထုဒေသနာတော်အရပန်းကလေးတစ်ပွင့်လောက်နဲ့သင်္ကြရီတော်ကိုတင်မြှောက်ပြီးတော့ပူဇော်ကြမယ်ဆိုရင်သီတိယပူဇော်ကောင်းမှုဟာဣဒဝမှာလည်းပဲကောင်းကျိုးပေးသံဃာမှာလည်းကောင်းကျိုးပေးနိုင်တယ်ဆိုတဲ့အကြောင်းကိုဝိမာနဝတ္ထုနဲ့အပဒံပါဠိတော်များမှာမြတ်စွာဘုရားလုံးရောက်ကမိန့်ကြားထားသီတိရင်ကြီးမှာပေါက်နေတဲ့မြေပင်ကလေးတစ်ပင်ကိုဟုတ်လားအာဘိကျသွားတာကိုခြီးမိတယ်အဘဒိကြသွားတာကိုကိုယ်ကြည့်မယ်ဆိုတဲ့ဇဲနဲ့ဥက္ခေကြည့်ခဲ့တဲ့သွန်ကလေးတစ်ကောင်ဒီကိုအဘဒိကိုရတာမရတာခါတိရိယင်းနေကမြက်ကိုခြည်သွင်းတော့ထုတ်ပြီးတော့နှုတ်သွားမိအဘဒိကိုယူတဲ့သွန်ပြီးတိရိယင်းနေကမြက်ပင်ကိုခြည်သွင်းတော့ထုတ်ပြီးတော့ယူသွားမိတယ်အဲ့ဒါဒီဘယင်ထိုးသွန်ကလေးတစ်ကောင်အတွက်စောင်းမှုဖြစ်ပြီးတော့ဒုတိယတော့မှထိုးသွန်ပြီးတာဝရီတော်နဲ့ပြည့်ရသေးတယ်ဆိုတော့သောနဝဝထုဆိုတာဝိမာနမှာလာပါတယ်။ဘုရားတို့ပြိဿလက္ခဏာမလက္ခဏာတော့သာပေါ့။ဒါအရှိတော့ဘုရားတို့ပြောရပါ။အဲ့ဒီလိုသီတိယင်းတွေကမြက်ပင်ကလေးတစ်ပင်ကိုလှုပ်ယူပြီးတော့သွန်ဆိုတဲ့ပြိဿန်ဒီပလေကိုကောင်းမှုနဲ့တာဝန်ဟိနာလက်ပြီးရောက်ခဲ့သေးရဲ့။သူပါရဟပုဂ္ဂိုလ်၄မျိုးတို့ရဲ့သီတိ၄မျိုးတို့ကိုဘုရားပရိသတ်တည်တောင်းကိုးကွယ်ပြီးတော့ပူဇော်ကြခြင်းကြောင့်ဣဒ္ဓံဒီနိဗ္ဗူတေသာတိသမိစိတ်ေသမံပလံစေတောပဏိတိဟေတုဟိတတကိသံတိပုဂ္ဂတိဘိကဝေပရိသတ်၄ပါးခြေပါကြောင့်ဤတော့ဣဒ္ဓံဒီသတတောထေရှောမြတ်စွာဘုရားနဲ့၎င်းနိဗ္ဗူတေသာတိပရိနိဗ္ဗံဝေသံချုပ်ငြိယေပုံရုပ်သိမ်းတော်မူသာပြီးတဲ့ဘုရားရှင်ကိုယ်တော်မြတ်နဲ့ပြည့်စုံသောဗုဒ္ဓရိယသာဝကပုဂ္ဂိုလ်တို့ရဲ့စေတီ၄ပါးဘာသာဘာမိတ်ဘောလကောင်စီရီလေးကနားလည်ပြီနော်ဘုရားရဲ့တတ်တော်လေးထွက်လိုက်ဓာတုစီရီဖြစ်သွားပြီခေါင်းမုံမှုတစ်ခုတည်ပြီးရေနော်
ကုံကုံမုံမုံလေးတစ်ခုတဲပြီးပုံတယ်နဲ့ကြိတ်တယ်လို့ကြားတယ်ကုံကုံမုံမုံအရာဝတ္ထုတစ်ခုတဲပြီးရင်ထူပတော့ဖြစ်ပြီအဲ့ဒီထူပတဲ့မှာခရံဓာတ်တော့ထည့်လိုက်စမ်းဓာတုစီရီဖြစ်ပါတယ်ဒီရကတော်ရီထည့်လိုက်ပါတယ်ဒီရမဟိရုပဘဝဆိုတာကိုဝေကျဲရှူကြရေးပြီးတော့ဌာပနာလိုက်ပါတော့ပဋိစ္စသမုပ္ပါပဒံဒေသနာတော်များရေးပြီးတော့ဌာပနာလိုက်ပါတော့တဏ္ဍာရီပိဋကသုံးပုံလေးပဲထည့်လိုက်ပါတော့ဓမ္မစီဒီဖြစ်သွားပါပြီ။တရားရဲ့အသုံးအဆောင်ဘောဓိကဘောဓိကင်းဆိုတာဘုရားရဲ့သုံးဆောင်နဲ့ဘောဓိကင်းဒီဘုရားရဲ့သုံးဆောင်ခြင်းကြောင့်ကိုယ်ဘောဓိကင်းရဲ့အစိတ်ပိုင်းတစ်ခုခုကိုဤတဲ့ထည့်ပြီးတော့သာသနာလိုက်။ဘုရားရဲ့သဘောကြတာကတော့ဒေခိနာနာခါပေါ့။ဘောဓိကင်းအစိတ်ရဲ့တောင်ပဲ့အကိုင်းသားကိုဒီဘဝရှင်လို့ပြီးပြီးတော့ဤသေးဒီတယ်မှာထည့်ထားလိုက်ရင်ဘာဖြစ်ပါ့ဗလဲပရိဘောဂဇေဒီလည်းဖြစ်တယ်ဥဒိဒကဇေဒီလည်းဖြစ်တယ်ကြည့်ရတာတော့အရာဝတ္ထုတစ်ခုတည်းပဲဇေဒီနှစ်မျိုးထိုက်တယ်အဲ့ဒီဒိဋ္ဌိနဲ့ဘာသာယူပေါ်တယ်မှာဘုရားတတ်တော်လေးထည့်လိုက်ဟောဓာတုဇေဒီပရိဘောဂဇေဒီဥဒိဒကဇေဒီဖြစ်သွားပြီပဋိစ္စသမုပ္ပါဝေကျော်လေးနဲ့ရေးပြီးတော့နှိပ်ပြီးတော့တခါအဲ့ဒီအိနာမကရုပ်ပွားတော်တွေထွက်လိုက်အောင်မှဒီဒီလေးမျိုးကိုစုံသွားတာပဲ။ဘုန်းကြီးတို့တရားကြီးတချို့ဒီကနေ့ကိုးကွယ်နေတဲ့မှုကိုးကျက်လက်ရတယ်ဆိုတော့ဒိဋ္ဌိနာသာခံမျိုးမဟုတ်ဘူးနော်။ဘုရားရှင်ကိုယ်တော်မြတ်ကဖြစ်ပြောပြရတယ်အလုံးချောအလုံးလှပတ်ပေတယ်ပေါ့ဗျာယဉ်ကြီးအောင်ပြောတယ်။အလုံးချောအလုံးလှတဲ့ဘုရားကိုဘယ်ဘဘူးဆရာကအယုဆိုးအောင်လုပ်လိုက်တယ်မသိဘူး။ဒိဋ္ဌိနာကရုပ်သွားတယ်ကြီးဖူးရတာစိတ်မကမ်းပါကြောင်းကောင်းလေခြင်းလည်းမရှိတော့နော်ကောင်းပေါ်လိုက်ကြာရဲ့ကြီးအုပ်လို့လက်ဒီကလည်းတစ်ဖက်နဲ့တစ်ဖက်တိုင်းကြီးတူးစီမတူးလက်ကြီးတစ်ဖက်ကတော့ဆက်ပြီးတော့တန်းတာတယ်တစ်ဖက်ကဒိုးဒိုးလေးကိုွေးပါရောရဲ့လက်တော်မှာအရင်ကတုပ်ပြီးအပြားမှာရှူပွဲပြီးတော့ငါပြောတယ်လို့ကြားတာဆင်နှမုံးကိုပွဲပြုံးပြီးတော့ဒီလိုကြားတာမဟာပိဒါလက္ခဏာနဲ့ပြီးပြီးပြင်းပြင်းသိစားသိရတယ်။လေတိုင်းတော်ကြည့်အောင်လုံးပြီးတော့ရွှေမယုံစီခဲ့ဖို့လုံးပြီးတော့လေကြီးသုံးတန်းနဲ့ချော့မှုနေတဲ့လေတိုင်းတော်ရှိတော့ဘူး။အမှုကြရီလက်ချက်။မဟာပိဒါလက္ခဏာ32ပါးကိုနားမလဲတော့ဒီလိုဖြစ်သွားတယ်။32ပါးသောမဟာပိဒါလက္ခဏာကိုလေးစားလေးလာပြီးတော့တက်ကျွန်းတဲ့ပုဂ္ဂိုလ်များမှဘုရားရှင်လို့တော့သူ့ကိုပေါ့။တနည်းဆိုရင်တော့ဤဘယံရှင်လူတို့ထုမဲ့ကြောက်ချက်သမားတွေရုပ်ထုထူးတဲ့လူတွေကောင်းတဲ့ငါလူတွေအကုန်လုံးမဟာမူဒလက္ခဏာသင်တော့ခေါ်ပြီးဖို့ကောင်းနေပြီဒီကနေ့ဘုန်းကြီးတို့တိုက်ပြီဘယံရှင်လူတွေကိုသူတို့တွေဖြတ်နေတာပြီးတော့အလုံးတရားမှလောကအတုမရှိချောမောတိုက်ရပြီးတော့ကြောက်ကြကောင်းကြောက်ကြမြတ်တို့ရဲ့လက္ခဏာနဲ့ကြီးနေတဲ့ဘုရားကိုလက်သေးမရှိအောင်လို့သူတို့လုပ်ကြည့်ကြတယ်လုံးမောင်းလေလည်းပဲအချိုးမကျအောင်လုပ်ကြည့်ကြတယ်ဟုတ်လားကိုယ်နဲ့မျက်နှာနဲ့လည်းပဲတခါတည်းအချိုးအဆမကိုက်တာမျက်နှာရဲ့အချိုးအဆကဘယ်လောက်ဆိုရခန္ဓာကိုယ်ရဲ့အနေအထားဘယ်လောက်လုံးမောင်းရဲ့လုံးမဘယ်လောက်ရှိရခန္ဓာကိုယ်ရဲ့လုံးမအနေအထားကဘယ်လောက်ရှိရဒီလိုအေးနှာခေါင်းတော်ကနေပြီးတော့ပြီးပြီးတော့ကြလိုက်တော့ရေးဟာခေါင်းကနေရေးသတ်တယ်လို့ဆိုကြပါလို့နှာခေါင်းတော်ကနေရေးလေးတောက်တောက်တောက်ပြီးကြလိုက်အောက်ကလဲသွားတဲ့အဲ့ဒီကြီးဒီတဲ့တယ်လေးစားသူအချို့တွေအများကြီးရှိပါတယ်သတ္တုပရူပဝိလာသမိတံတဲ့အဲသတ္တုရူပကဝိလာသိမိတံတဲ့ရှင်းစရာများရေးထားတယ်ရှင်းဟောင်းသိမှုတော်သမိတံဆိုတာရှိဒါဒီကလေးလွန်လည်တဲ့ဝယ်လို့ရနိုင်ပါပဲဒါဒီကအဲ့ဒီသိမှုတော်ဒီလိုလူတွေကဒီတန်းမျိုးမကြည့်ဘူးတိုင်းစရာခိုင်းနေတဲ့လောက်ပါတယ်လို့အဲ့ဒီတော့ဘုရားရဲ့ပရိသတ်များလောကအတုမရှိသက်ရက်တဲ့ဘုရားကိုအေးပို့ပြီးတော့သက်ရက်တဲ့သက်ရအောင်လုံးမပို့ပြီးတော့ကုသိုလ်ဖြစ်တယ်။ဒါရင်ဒီတော့ဘုရင်ပြောချင်တာကတိတိလေးမျိုးလုံးစုံသွားအောင်ဒကာကြီးဥဒန်းစိန်လို့လုပ်တဲ့နည်းနော်။ဘောဓိပင်ရဲ့တောင်းတဲ့အခိုင်အတာလေးဒီကစင်းပြီးတော့သက်ရက်သွားတူရိုက်။ဘာဖြစ်သွားလဲ။ပရိဘောဘောဓိပင်ရဲ့တောင်းတိုင်းကယူလိုက်ပြီးဆိုတဲ့ကောပရိဘောကစီတူရိုက်။ယုတ်ပါစင်းလို့ထူလိုက်ပြီးဥဒိတကစီရင်ရောက်ဘုရားရဲ့ဓာတ်တော်အစ်စ်ဌာပနာလိုက်ပြီးတော့ဒေဝီတော်ထဲမှာဓာတုစီရင်ရောက်ပရိစ္ဆာသမုပ္ပါဒ်ဒေဝနာများကို ရှူပြားဝူပြားကလေးနဲ့ရေးပြီးတော့သွင်းတော်တဲ့တဏှာကနေအဲ့ဒီရုပ်ရှင်မျိုးတော်တဲ့ထည့်ပြီးတော့ထာပနာလိုက်သွင်းလေချက်မနေနဲ့မူရီမြတ်မနေနဲ့ဟုတ်လားအဲ့ဒါမျိုးထည့်လိုက်ရင်ပထုံးတဲ့ကောင်းတာအားရှိတော့လောကရှိရှိတဲ့မြတ်မန္တန်မန္တရားတွေကပထုံးတုလို့ဘယ်လိုမှမေးပထုံးဒေသနာတော်ကြီးရွတ်မှဘုရားရှင်ကိုယ်တော်မြတ်ရဲ့ခန္ဓာကိုယ်တော်ကတောင်းမှယုံကြည်တော်ဖြစ်တာဘုရားရှင်ကိုယ်တော်မြတ်တောင်းမှပဋိသင်္ခါရတော်ရွတ်မှယုံကြည်တော်ဖြစ်တယ်ဆိုတော့ဘုန်းကြီးတို့တရားတော်မတွေပဋ္ဌာန်းနာနာယောယုံကြည်တော်မဖြစ်တော့လောကမှာယုံကြည်ထွက်လိုက်တဲ့သင်္ကာရတော့ကြတယ်အဲ့ဒါကြောင့်ဓမ္မစီရီထဲမှာအပြီးတော့မှာပိဋကဟာအကောင်းဆုံးပဲဘုံဘုံလုံးဆုံးသွားတော့ပို့ကောင်းတော့ဗျာဒါကြောင့်ဓာတုစီရီလည်းထိုက်အောင်ဓမ္မစီရီလည်းထိုက်အောင်ပရိဘောဂဇေတိလည်းဖြစ်အောင်ဩဒိတကဇေတိလည်းဖြစ်အောင်အဲ့ဒီစီရီ၄ပါးဟာဘယ်မှာပေါင်းသွားကြလဲသမ္မာသမ္ဗုဒ္ဓောထုပါရဟောဆိုတဲ့နံပါတ်၁ထုပါရဟဘယ်မှာပေါင်းလဲဒါအမြတ်ဆုံးထုပါကိုဒီကနေ့တေကြအဲ့ဒီလိုစီရီ၄မျိုးလုံးအစုံတည်ထားပြီးတဲ့အခါကျတော့အာယုန်ယူကြည့်လို့ပါတော့အနေကဇာတိသန္တာရံသန္တာဝိဘံအနိဗ္ဗိဘံသဟကာရံကဝိပံသောဒုက္ခသတိပုဏ္ဏပုဏ္ဏသဟကာရကဒိဋ္ဌောတိပုဏ္ဏေယံနကာတိသဗ္ဗတိသဒုက္ခဒေဃကာကုတံဝိသေကတံသိသင်္ကာရကတံစိတ်တံတဏ္ဏံခရမေကရာဘုဒ္ဓသည်ဘုဒ္ဓဘဝကိုရောက်ရောက်ချက်ပထမဆုံးခဇကနှုတ်ပြီးရှင်နှုတ်တွေကထုတ်ပေါ်ပြီးတော့မရွတ်ပေါ်သေးစီသိတော်တွေကဒါလည်းကျူးရင်းနဲ့ဥဒံနဲ့မနတာဝဝတပိတဥဒံဘောဒီကိနဲ့ရွှေပလင်ရင်းမှာနော်အစုံလိုက်ပြီးတော့တရင်းနေအကူကလေးဘယံချက်လျင်ချင်းချင်းနှုတ်တော်ကနေပြီးတော့မရွတ်သေးစီသိတော်ကဒါလည်းကျူးရင်းနဲ့ဥဒံမနတာဝဝတပိတဥဒံအဲ့ဒီနောက်လေးကြရောဘယံလိုက်ပြီးတော့တရင်းနေတော့ဝင်လဲသွားလို့ဘယဖြစ်ပြီဆိုတော့ဒုဘောဒီပင်ရင်းမှာခွန်နေတို့ကလာပါလုံးမထဘောထင်ချင်းချင်းအလင်္ကအဘုဇိတောဥုံကံယံပဏိတာယထောမန္တာတမလင်ကိုထိုင်ပြီးတော့ခွန်နေတို့ကလာပါလုံးဘာလို့ကလဲဧကံမမင်းဘဂဝါဥရဝေလာယံဥရတိနေသာနေရေကရာယဒီရေဘောဓိရုက္ခမူလေပတမဝိသံဘုဒ္ဓောစသည်ဖြင့်ဥရဝေလာတောကနေရေကမြေကျောင်းဘောဓိပင်ရမှာတဲ့သိစ္စာလေးပါးပြီးရင်ဘုရားဖြစ်တော်မူပြီးတော့နောက်ခွန်နည်းတို့ကာလပတ်လုံးသတိစ္စာသမုဒ္ဒဒေသနာတော်ကိုအနုလုံရောဟောတိလုံပါအပြင်းပြင်းအလန်းလန်းစင်ကျင်သုံးပါပြီးတော့ထိုင်နေလိုက်တာအဲ့ဒီမှာခွန်နည်းကြာပါတယ်ဒါကြောင့်အနေကဇာတိသံသာရန်ပြီးရင်သတိစ္စာသမုဒ္ဒအနုလုံပတိလုံကြာတော့ဘုရားများရွတ်တော်မူတာပါဠိတော်အတိုင်းရွတ်ရင်တော့အပြည့်စုံရွတ်ရင်တော့ဧဝံမေတုတံဧကံတံဘဂဝါဥရဝေလာယံဝိဟရတိနေသာနေရေသာယတိရေဘောဓိဒုက္ခမူလေပတမာတိဘံဒုတောဒီလိုမှပို့ကောင်းဓမ္မအစုံပါဠိတော်လည်းမကြံတော့နေသာနေရေသာယတိရေဘောဓိဒုက္ခမူလေပတမာတိဘံဒုတောဒီမဂပန္နာကနိနဘဂဝါဝိမုတ်တိဒုက္ခပရိဘံဝရိတံဘဂဝါတတတတာဣဇေနဓမ္မာဓမ္မာတိမဘောဓိဒါရတိယပထမယံမံပတိစ္စသမုပ္ပါဒံအနုလောမံကာဒုက္ခမနဘာကာတိဣတိမသမိန်တတိဣဒံဟောတိဣမလုပ္ပါဒာဣဒံဥပေသတိယရိဒံဝိဇာတိစ္ဆသင်္ခါရာဒီလိုကျက်ပါအဲ့ဒီလိုဘုရားရှင်တော်များဘုရားပြည့်တော်မူတဲ့ပထမဆုံးအနေကဇာတိတန်တာအဲ့ဒီနောက်ပရိစ္ဆာဘုရားအနုလုံပတိလုံသင်္ခေတော်မူပါတယ်အဲ့ဒီနောက်ကြတော့မှဗါတဲ့ဒါဟောက်ကိုစိုက်ရတဲ့ကာတာများကျူးရင့်တော်မူခဲ့ပါဝိမုတ်တိဒုက္ခအရဟတဖူချမ်းသာခံစားရင်းနဲ့ဘောဓိပင်ရင်းမှာခွန်မြေတို့ကာလပါလုံးတို့ကိုပရိစ္ဆာသမုပ္ပါကိုဈဉရာဒဗလာသမတ်တတ်နဲ့နေလို့အဲဒီကနေထားပြီးတော့ဘောဓိပင်တစ်ပတ်လည်းမှာဘုန်းကြီးတို့ပရိဒတ်ကြားပြီးကြပါသေးတယ်ဒါရယ်လေတတ္တတ္တဟခွန်မြေခွန်လီစံနေတော်မူခွန်မြေခွန်လီပြီးတော့ခွန်မြေခွန်မြေခွန်ချိန်ရောက်ပြီးတော့ခွန်မြေရှစ်ချိန်ရောက်ကြတော့အခါပါလာနေတော့တာစိတ်ကြောင်းကြောင်းနေရင်းမှာပြန်ပြီးတော့ဘုရားရှင်ကိုတော်များဘာသာရေးစမ်းတာကနေလေခဏရဲ့ရှိချိန်တော့အဲဒီခဏရဲ့ရှိချိန်ကစိတ်ကြောင်းကြောင့်မင်းရဲ့တရားရှင်စံနေတော်မူတဲ့အခါကြတော့လည်းဒီလိုပဲပဋိစ္စသမုပ္ပါကိုသင်ရင်တော်မူတာပဋိစ္စသမုပ္ပါသင်ရင်တော့ယဉ်ဥယံတိုင်းပဋိစ္စသမုပ္ပါအနုလုံသင်ရင်လည်း
တရားဟောပဒမဂါထာကိုအဆုံးသတ်ပြီးရတာ။ဒီအလယ်ပိုင်းမှာပရိစ္ဆေသမုပ္ပါပတ္တိလုံးကိုရှင်ရှင်တော်မူတယ်။တရားဟောဒုတိယဂါထာကိုအဆုံးသတ်ပြီးရတော့ဘုရား။ဘုရားကြီးပိုင်းကြတော့ပရိစ္ဆေသမုပ္ပါအနုလုံးရောပတ္တိလုံးရောရှင်ရှင်ပြီးတော့မှတရားဟောတတိယဂါထာကိုပြည့်ရတော့ဘုရား။ဒီလိုယခုပြောနေတဲ့အစီအစဉ်ဒီဗုဒ္ဓရှင်တော်ဗုဒ္ဓအဖြစ်ရောက်တာကပထမ9ရက်နဲ့ခိုးနောက်ဆုံး9ရက်အကုန်ရှိရဲ့အဲနောက်ဆုံးတတဟအကုန်အထမတတဟတဲ့အခုကလေးမှာရှင်ရှင်တော်မူဖို့အစီအစဉ်ကိုပုံကြီးပြောပထမတတဟမှာတော့ပရိစ္ဆေဘုရားအနုလုံပတိလုံတောင်းလျှောက်ရှင်ရှင်ပြီးတော့သုံးဃာတာတန်းပေးရတာဒီလိုတတဟသိပြီအထမတတဟာတဲ့ဝင်တဲ့အခါကျတော့ဗါလဲလေယေဥယံအနုလုံပရမဂါတာနဲ့အဆုံးသတ်တယ်။ယေအလယ်ပိုင်းတတိလုံဒရာဝေဒုတိယဂါတာနဲ့အဆုံးသတ်တယ်။မောဘောယံလေအာကြီးပိုင်းကျတော့အနုလုံပတိလုံတွဲဆင်းရင်လည်းတတိယရဟဟာဝေတတိယဂါတာနဲ့အဆုံးသတ်လိုက်ပါတယ်။အဲ့ဒီမှာတရားရှင်ကိုယ်တော်များဒီဥဒ္ဒဏီကျွရင်လည်းပြီးရောဘာမှမတိလာတော့တာပါဒီလိုရင်ဘုန်းကြီးတို့ပြေပါဟုတ်လားဓမ္မစီဒီမှာဘုန်းကြီးတို့အားအရဆုံးအကျဉ်းဆုံးပြောရရင်ယခုပြောပြတာကြတဲ့အနေကဇာတိသံသာရံအစခြီးတော့ဥဒေလီအစုံထက်ကြရမယ်ဓမ္မစီဒီပါတော့ဥဒေအစုံပါဠိတော်အတိုင်းပဲဒီပထုံးဒေသနာတော်မှာပိစိယဒေသနဲ့ပိစိယလေးဒေသတော်အနေဆုံးထက်ကြရတာဒါကယရဏကရတတ္တဟံခန္ဓာကိုယ်ကယုံကြည်တော်တွေကိုမြူလာတဲ့အစံဒေသနာတော်ကြီးတာပဲ။နောက်ပြီးတော့အေကသာဝကမတိကြီးမသားကိုပူဇော်တဲ့အနေနဲ့ရေတော်ဟိတုသဘောဝါသေတုဟိတုတတကတော့အာဟသေမင်းဆယုံကြည်တော်တွေဧဝဝါဒီမဟာသရဏောဆက်လိုက်ပါ။တမေစီဒီမှာကောင်းဆုံးတဲ့ဗောဓိဉာဏ်လေးကြီးကြီးကျူးပူတော်တာ။အဲ့ဒါစီဒီတဲ့လည်းထက်တာ။စီဒီတဲ့တွင်ပုဂ္ဂိုလ်တို့ပိသရဲ့နှလုံးသားတဲ့လေယခုပြောပြရတဲ့အစီအစဉ်လေးအကုန်ကျက်လာ။နေ့စဉ်ပမာဏရုပ်ဘုန်းကြီးတို့ပရိသတ်များအကျိုးတရားကောင်းစွာရပါလိမ့်။အကောင်းဆုံးမှာဗုဒ္ဓမန္တန်တွေပဲ။ဒါတော့ဓာတုဓမ္မဥဒိတာဟုတ်လား။ပရိဘောဂစီဒီ၄ပါးစုံကြရပါလား။အဲ့ဒီစီဒီ၄ပါးဘောဂဖြစ်ပေါ်တယ်လေ။ပထမသူပါရဟပုဂ္ဂိုလ်ကဖြစ်တာကြီးပဲ။ဒုတိယသူပါရဟပုဂ္ဂိုလ်ကထိုကဲ့သို့ပြောင်းအောင်မရနိုင်ဘူး။တတိယဒုပါရဟပုဂ္ဂိုလ်ထံကလည်းထိုကဲ့သို့ဆုံးအောင်မရနိုင်ဘူး။တတုဒ္ဒဒုပါရဟပုဂ္ဂိုလ်ကဘာကြောင့်မှမရနိုင်သေးဘူး။သူရစိတ်တမ်းနဲ့။ပထမဒုပါရဟကဘုရား။ဒုပါရဒံကသီရိ၄မျိုးကလုံးအကုန်ရ။ဒုတိယဒုပါရကသိစိတ်ကဗုဒ္ဓ။ဒီလိုအစုံမရဘူး။ကမေသီရိမရနိုင်ဘူး။ဓာတုသီရိရမယ်ပေါ့။ဟုတ်လား။ပရိဘောဂသီရိရမယ်ပေါ့။ဥဒိသကသိစိတ်ကဗုဒ္ဓပုံလူဖြစ်တယ်ဘယ်လိုပုံဖြစ်ဒီကဗုဒ္ဓပုံကတော့ရိုးရိုးရဟန်းပုံရဟန္တာပုံမရ။အေးအဲ့ဒီတော့သီရိ၄မျိုးစလုံးအကုန်ကနံပါတ်၄ဓုပါရဟပုဂ္ဂိုလ်ကထုံပါလေတဲ့။အဲ့ဒီ၄မျိုးသောသီရိတို့အစုံရတဲ့နံပါတ်၄ဓုပါရဟကိုဒီယနေ့ဘုန်းကြီးတို့ပြေပါအုံမြစာပြီးတော့ဒါလည်းတို့ညာသီတိယဒရဓုပလို့ခေါ်တဲ့အရာဝုဒုတို့နဲ့ဤသီရိ၄မျိုးထက်ပြီးတော့သုံးအောင်သာသနာလိုက်ရဲ့။ကြာကြာနာနာပူဇော်ဒိတ်တဲ့ဒေဝီတော်အဖြစ်ဖြစ်ပါဇနိတကြနော်အဲဒီလိုဇနိကြတဲ့ဒုပါရဟစုံနဲ့သေဒီယာရဟစုံနဲ့သေဒီတတုတည်ပြီးတဲ့အခါကြတော့ဒီလိုကခေါ်ကလေးမြင့်လှုပ်သွားတာကိုပဲကြည့်ပြီးတော့တာဝရိနာနတ်ပြည်ရောက်တဲ့ဒီကောင်းကျိုးသေးသေးရင်ပြိဿတောင်းမှဒုက္ခတို့ကောင်းကျိုးသေးဒီကနေ့လူသားတွေပူဇော်နေကြတာအဘယ်မှာပေါင်းကြမပြီးပဲရှိပါမလဲ။တေလေးတေဒိတ်ဒီပါလင်ဒီပူဇော်လေးပူဇော်ဒိတ်ဒီပါလင်ဒီဟုတ်လား။ဒိဋ္ဌံဒီနေဘူးဒီစာပြီးသမိစိတ်ဒီပမံဖလံသေတောပဏိတိဝေတူဤဘတ္တကိသံတိပုဂတိဒိဋ္ဌံဒီကသတ္တတေရှာမြောက်ကဘုရားနိုင်မလောက။နေဘူးဒီစာပြီးပရိနိဗ္ဗာန်ဝန်ဆောင်ချုပ်ငြိမ်းရုပ်ဒိဋ္ဌံမူသာပြီးတဲ့ဘုရားရှင်ကိုယ်တော်မြတ်တို့ရဲ့စေတီလေးပါးတပန်းပန်းနိုင်မလောက။ဒိဋ္ဌိကြည်ညိုပြီးမှသိကကိုယ်ကြတဲ့ဗဒစိတ်ဒီသမေတူညနေရှိတော်ဘလံရရှိတဲ့ကျိုးတရားကလည်းပမံတူရပါသေးသည်ဒေတောပဏိတိဟေတု
မိမိတို့ရဲ့စိတ်ကိုကောင်းစွာဆောက်တည်ခြင်းဆိုတဲ့အကြောင်းကြောင့်ဒါမိမိတို့ရဲ့စိတ်ကိုကောင်းစွာထားနိုင်ခြင်းဆိုတဲ့အကြောင်းကြောင့်ဘယ်လိုထားရဤစိတ်ဒီလေးပါးကိုသက်တော်တင်စားဘုရားနဲ့သံသူသရတရားရှောင်းအောင်ထားလိုက်ကြစေတပဏိတိဒီလိုထားရသက်တော်တရားဘုရားအပေါ်မှာကဒါစေရနာထားတယ်လို့ပဲဤစိတ်ဒီလေးပါးတရားပါးရဲ့အပေါ်မှာနံပါတ်၄ဒုပါရဟမဖြစ်ပွားလာတဲ့ပေဒီလေးပါးတဘာဝရဲ့အပေါ်မှာလည်းပဲသရတရားကြီးအညီမြတ်ပါထားလိုက်ကြမယ်ဆိုရင်အကျိုးတရားကောင်းစွာဖြစ်ပြီးဒါကြောင့်သမီးကြီးတို့ဒီစိတ်တွေကြီးတို့ဒီမှာဖြစ်တတ်ကြတဲ့စိတ်တွေမနေတူရမယ်ဆိုရင်ဘယ်လောက်ရရှိတဲ့အကျိုးတရားကလည်းကမန္တုညပါပဲကြီးစေတပဏိတိဟေတုမိမိတို့ရဲ့စိတ်ကိုကောင်းစွာစောက်တည်ခြင်းဆိုတဲ့အကြောင်းကြောင့်အတ္တဘဒဝတုတေတေကတေလူပုံသောရဘဝသံသောဒေသံဒီကောင်းစွာမလို့ရောက်ရှိနိုင်ကြလေကုန်သတည်း